မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အခြားစစ်တပ်ခေါင်းဆောင်၃ဦးနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တဲ့အရေးယူတန်ခတ်မှုဟာမြန်မာနိုင်ငံရေးအပေါ်တက်ရောက်မှုမရှိနိုင်မိမယ်လို့နိုင်ငံတကာမှတပ်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တယ်ဆိုတဲ့အမြင်တွေတော့ရှိပါတယ်ဒီအရေးယူမှုဟာရခိုင်ပြည်ထနာကိုဖြည့်ရှင်းဖို့အထောက်အကူမဖြစ်စေတဲ့အပြင်ပိုပြီးတော့ခက်ခဲစေတယ်လို့သမရယုံပြောခွင့်ရသူကတော့တုံ့ပြန်ချပါတယ်။တခြားတစ်ဖက်မှာတော့တပ်မတော်အနေနဲ့ရခိုင်ကိစ္စလူအခွင့်အရေးကိစ္စတွေမှာတတိထားဆင်ခြင်သွားနိုင်တယ်လို့လည်းယူဆကြပါတယ်။ VOA သတင်းတောက်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိဆုံးပုဂ္ဂိုလ်တွေဆိုပြီးတမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်အခြားစစ်ကောင်းဆောင်၃ဦးတို့ကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပါတယ်။သူတို့အပါအဝင်သူတို့ရဲ့မိသားစုဝင်တွေကိုပါအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်။ဒီအရေးယူမှုဟာရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုဖြေရှင်းဆောင်ရွက်ရမှာအထောက်အကူမပြုရပြင်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေစိန်ခေါ်မှုတွေကိုပိုပြီးခက်ခဲစေမှာဖြစ်တယ်လို့တမရယုံပြောခွင့်ရသူဦးစော်ဒီကစာနဲ့တုံ့ပြန်ထားပါတယ်။ဒီဆွဆွဲချက်တွေပေါ်မှာမြန်မာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းပြီးဆောင်ရွက်နေတယ်လို့တပ်မတော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်နေလို့တုံ့ပြန်ထားပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကိုအချိန်နဲ့အခွင့်အလမ်းပေးဖို့လိုရလို့တမရယုံပြောခွင့်ရသူရဲ့စာရဲမှာတုံ့ပြန်ဖော်ပြထားပါတယ်။ဒီလိုပိတ်ဆို့တန်ခတ်တာဟာကမ္ဘာမှာမြန်မာတပ်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တယ်လို့ရခိုင်ကိစ္စတွေမှာလည်းပိုပြီးစီရင်လာလိမ့်မယ်လို့SNLD ပါတီအထွေထွေတွင်မှုဦးဆိုင်လက်ကဆိုပါတယ
်ပိတ်ဆို့မှုထပ်လုပ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာမှာတော့သမ္မတရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့နေသားမျိုးအများကြီးတွေ့ရမှာပေါ့နော်သူရအနေနဲ့သမ္မတကိုရင်ကြားစီရေးအမျိုးသားရင်ကြားစီရေးကိစ္စမှာဟိုတွန်းတွန်းတိုက်တိုက်လုပ်နေတဲ့နေသားဆိုတော့ဤတွင်ရေးရကိစ္စမှာတော့ထူးပြီးတော့မှကြောင်းလဲနိုင်ပြအကြောင်းမရှိဘူးထိခိုက်နိုင်ပြအကြောင်းမရှိဘူးလို့မြင်ပါတယ်ခင်ဗျတစ်ဖက်မှာလည်းပဲဟိုရခိုင်လိုအရေးကိစ္စမှာတပ်မတော်အနေနဲ့ဟိုအရင်တည်းပို့ပြီးတော့မှစဉ်းစဉ်ချင်းချင်းနဲ့ပေါ့နော်ဟိုမို့ပြီးတော့မှတတိထားလှုပ်ဆောင်လာနိုင်တယ်ဆိုတဲ့နေသားမျိုးတော့ကျွန်တော်သုံးသပ်နေပါတယ
်အမေရိကန်နိုင်ငံသားယူဝန်ကြီးဌာနကတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ဗိုလ်ချုပ်တန်ဦးဗိုလ်ချုပ်အောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးတုံးရှင်းလင်းတာတွေလူ့ခွင့်ရေးချိုးဖောက်တာတွေမှာတာဝန်ရှိသူတွေဖြစ်တယ်ဆိုပြီးအရေးယူခဲ့တာပါဒီလိုရိတ်လိုက်တဲ့အတွက်တိုင်းပြည်ပေါ်မှာထိခိုက်နိုင်တာတွေမရှိဘူးလို့လူမှုတဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုတက်စီဝင်းကအခုလိုတုံ့တက်ပါတယ်
။ Institution ကိုရေးယူတာမဟုတ်ဘူးဗျာ။တိုင်းပြည်ကိုရေးယူတာမဟုတ်ဘူး။ဒီလူတွေကိုရေးယူတာဖြစ်တဲ့ကြောင့်မို့လို့ဒီလူတွေနဲ့ပတ်သက်နေတဲ့စီးပွားရေးတွေဒီလူတွေနဲ့မိသားစုတွေပေါ့နော်။ဒီလိုဟာမျိုးတွေပုံပြီးထိသွားလိမ့်နိုင်ပြီးရှိရဲပေါ့။အဲ့တော့တိုင်းပြည်ဘက်ကတော့ဒီဘာမှအများကြီးတော့ဒီကဟိုပုံပြီးထိခိုက်ဟိုဟာဖြစ်ဖို့မရှိဘူး။လို့တော့ကျွန်တော်အနေနဲ့ယူဆတယ်။
မြန်မာနိုင်ငံလေးလာသူဒေါက်တာခင်မောင်ညိုလဲသူ့အမြင်ကိုအခုလိုပြောပါတယ
်။တပ်မတော်ခေါင်းဆောင်တွေအရေးယူတာသူ့ဥပဒေရသူအရေးယူတာယူဖြစ်ပါလေ။ယူတာကတော့ဥပဒေရှိတယ်။ဆိုင်ဟိုကဘာမှလည်းရှိတယ်။သူ့လောက်တာလောက်သုတ်ဆောင်တင်ပါလေ။ဒါပေမဲ့သုတ်ဆောင်တဲ့ခါမှာတော်ပြပြသသားပေါ့တိုင်းပြည်ကိုအရေးယူတာမဟုတ်ဘူးနဲ့။ဟောသုတ်ဆောင်တဲ့လူကအရေးယူတာဒီတိုင်းပြည်ကတော့ဟောဖမကန်ကန်လမ်းကရှောက်ရှောက်နေတဲ့အကြောင်းလေးတော့ဟောကဘာတိအောင်သူ့ရှင်းပြတာပေါ့။ဟောကောင်းဆောင်အရေးယူလိုက်တော့ဒီတန်းကြီးကအလုံးအသုံးမကျတဲ့တန်းကြီးလိုဖြစ်သွားမယ်သူတွေထင်မှကျွန်တော်စိုးတာပါအဲ့ဒါကိုပြောတာ
ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကလည်းရခိုင်မြောက်ပိုင်းစစ်စင်ရေးတွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်တာတွေရှိရဆိုပြီးတပ်မတော်အစစ်အမိရာရှိအချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတို့ကိုအရေးယူတန်ခတ်တာတွေလုပ်ခဲ့ပူပါတယ်ရိုဟင်ဂျာဆိုတဲ့အသွင်လုံးကိုမြန်မာစိုးရရောမြန်မာတပ်မတော်ကပါလက်မခံမိမဲ့ဖြစ်သွားခဲ့တယ်ဆိုတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းအရေးယူမယ်လို့တော့ကတိပြုထားပါတယ်ခင်ဗျာ